မြန်မာလူထုရဲ့ဂျူးစီဘွားကအမြဲတမ်းထိတ်တန့်ဦးစားပေးဖြစ်ရမယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။ဒီကနေ့ဂျကာတာမြို့တော်မှာကျင်းပတဲ့မြန်မာအရေးအာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးပြီးအင်ဒိုနီးရှားသမ္မတရဲ့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါ။မြန်မာစစ်ခေါင်းဆောင်တွေအနေနဲ့စစ်တပ်ကအကြမ်းဖက်တာအဆုံးသတ်ဖို့နဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကတက်ဆိုင်သူအားလုံးအကြမ်းဖက်လို့ရရှောင်ရှားကြဖို့တိတ်အရေးကြီးပြီးအားလုံးပါဝင်တဲ့ဆွေးနွေးပြောဆိုမှုချက်ချင်းစတင်ရမှာဖြစ်ပြီးတော့နိုင်ငံရေးကျင်းသားတွေကိုချက်ချင်းလှုပ်ပေးတဲ့လို့သမရဝီဒူတို့ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။မြန်မာနိုင်ငံကတက်ဆိုင်သူအားလုံးနဲ့ဆွေးနွေးပြောဆိုရေးတွန်းအားပေးဖို့အာဆီယံအထူးတန်တမန်အဖွဲ့တစ်ခုကိုဖွဲ့စည်းတယ်လို့လည်းသမရဝီဒူတို့ကအဆိုပြုထားပါတယ်။ဒါ့အပြင်အာဆီယံတွင်မှုချုပ်နဲ့အာဆီယံလူသားစာနာမှုအကူအညီပေးရေးဌာနတို့ရဲ့ညှိနှိုင်းဆောင်ရွက်မှုနဲ့လူသားစာနာမှုအကူအညီတွေပေးနိုင်ရေးလမ်းဖွင့်ပေးဖို့သမရဝီဒူတို့ကတောင်းဆိုထားတယ်လို့မြန်မာနိုင်ငံရေးအချက်အလက်ကိုချက်ချင်းပြေရှင်းရေးကြက်မတ်လှုပ်ဆောင်သွားဖို့အင်ဒိုနီးရှားနိုင်ငံအနေနဲ့အခိုင်အမာတန်ဋိဌာန်ချထားတယ်လို့လည်းပြောပါရယ်။အစည်းအဝေးမှာကျွန်တော်တို့တင်ပြပြောဆိုခဲ့တာဟာတခြားအာဆီယံခေါင်းဆောင်တွေပြောတာနဲ့တူညီတဲ့ပုံကျွန်တော်တို့ဝမ်းမြောက်ပါရယ်။အားလုံးသဘောတူညီတဲ့အချက်၅ချက်ကိုအာဆီယံအတွင်းမှုချုပ်ကအမြန်ဆုံးထုတ်ပြန်ပါလိမ့်မယ်လို့လည်းသမ္မတဝီဒူရီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်။